တိပဋ္ဌာန်ဝိပဿနာတရားများကိုမပြတ်မလကြိုးစားရှုမှတ်ပွားများအထုနေကြသောယောဂီဘောင်သူတော်ကောင်းတို့တတိပဋ္ဌာန်၄ပါးဝိပဿနာတရားများကိုပွားများအထုနိုင်ကြမှသာလျှင်ပယ်သိမ့်ပယ်ထိုက်တဲ့တရားတွေကိုပယ်နိုင်တော့ကြမှာဖြစ်ပါလေ။ပယ်သိမ့်ပယ်ထိုက်တဲ့တရားတွေကိုပယ်နိုင်ဖို့ကတော့ဖြင့်တတိပဋ္ဌာန်တရားကိုအာမထုတ်ပယ်နေတော့ဖြင့်မပယ်နိုင်ဘူးတဲ့။ပယ်တရားတွေကိုပယ်နိုင်ဖို့အတွက်တတိပဋ္ဌာန်တရားတွေကိုအာထုတ်ဖို့လိုအပ်တယ်လေဆိုတော့နိဗ္ဗာန်တရားတွေကိုပယ်နိုင်ဖို့ကာမကုဏတရားတွေကိုပယ်နိုင်ဖို့ဥပါဒနာခန္ဓာတရားတွေကိုပယ်နိုင်ဖို့ဂတိတရားတွေကိုပယ်နိုင်ဖို့မစ္စရိယတရားတွေကိုပယ်နိုင်ဖို့အောက်တန်ရောဇဉ်တွေကိုပယ်နိုင်ဖို့အထက်တန်ရောဇဉ်တွေကိုပယ်နိုင်ဖို့ရန်အတွက်တတိပဒံတရားကိုပဲအာထုတ်သွားရမယ်။အနည်းဆုံးအကျင့်ဤအာနေကြောင့်ဖြစ်သောသိက္ခာဒုပလယတရား၅ပါးအကျင့်ဤအာနေကြောင့်ဖြစ်သောသိက္ခာဒုပလယတရား၅ပါးတို့ကိုပယ်နိုင်ဖို့ရန်အတွက်လည်းပဲတတိပဒံတရားကိုပဲအားထုတ်ကြရမှာဖြစ်ပါတယ်။အဲ့ဒီတော့နိဝရဏတရား၅ပါးကာမိစ္ဆန္ဒနိဝရဏ၊ပြာပါဒနိဝရဏ၊ထိနာမိတ်တာနိဝရဏ၊ဩဒိစ္စကုက္ကုစနိဝရဏ၊ဝိသိကိစ္စနိဝရဏလို့နိဝရဏတရား၅ပါးရှိ။အဲ့ဒီနိဝရဏတရား၅ပါးကိုပယ်ရှားခြင်းနဲ့ဆိုလို့ရှိရင်လည်းပဲတတိပဒံ၄ပါးဥပဒနာတရားကိုပဲအားထုတ်ရတရားကိုယ်တော်မြတ်ကလည်းပဲဒီနိဗ္ဗာန်တရား၅ပါးကိုပယ်ရှားနိုင်ဖို့အတွက်လည်းပဲ၄ပါးသောတတိပဒံတရားတွေကိုပွားများရမယ်အထုတ်ရမယ်လို့ပဲညွှန်ကြားခဲ့ပြီးတော့လည်းပဲကာမကုဏတရား၅ပါးရှိရူပါယုံတတ္တါယုံကန္တာယုံရတ္တါယုံဖောဒ္ဓဘာယုံလို့ခေါ်ရတဲ့အာယုံ၅ပါးကာမဂုဏ်တရားအဲ့ဒီ၅ပြန်အာယုံကာမဂုဏ်တရားတို့ကိုပယ်နိုင်ဖို့ရအတွက်လည်းပဲသတ္တရောတတိပဋ္ဌာနာဘာဝေတ္တပါဒါပဲပြောတယ်လေးပါသောတတိပဋ္ဌာန်တရားတို့ကိုပွားများရမယ်အားထုတ်ရမယ်တဲ့အာငါးပါးကာမဂုဏ်တရားတွေကိုပယ်နိုင်ဖို့ကလည်းပဲတတိပဋ္ဌာန်တရားကိုအားထုတ်မှသာလျှင်ပယ်နိုင်မှာဖြစ်တတိပဋ္ဌာန်လေးပါးဥပဒနာတရားမှအာမထုတ်နိုင်သေးဘူးအာမထုတ်ဖြစ်သေးဘူးဆိုလို့ရှိရင်တော့ဖြင့်ငါးပြာအာယုံကာမဂုဏ်တရားတွေကိုလည်းမပယ်နိုင်သေးဘူးတဲ့ပြီးတော့လည်းပဲဆွဲလမ်းနိုင်စရာဖြစ်သောဆွဲလမ်းမှုဤအကြောင်းတရားတွေဖြစ်တဲ့ဥပါဒနာခန္ဓာတရား၅ပါးယောဥပါဒနာခန္ဓာဝရဏဥပါဒနာခန္ဓာတင်ညာဥပါဒနာခန္ဓာသင်္ခါရဥပါဒနာခန္ဓာဝိညာဏဥပါဒနာခန္ဓာဥပါဒနာခန္ဓာတရား၅ပါးထိုဥပါဒနာခန္ဓာတရား၅ပါးတွေကိုပယ်နိုင်ဖို့ရန်လည်းပဲသရတော်တတိပဋ္ဌာနာဘာဝေတ္တပါလေးပါးသောတတိပဒံတရားကိုပဲအာထုတ်ရမယ်ပွားများရမယ်လို့ဘုရားကိုယ်တော်မြတ်ညွှန်ကြားထားပြီးတော့လည်းပဲဂတိတရား၅ပါးရှိနိရိယဂတိရဲ့တိဋ္ဌဆန္ဒယောနိရဲ့ပိဋိဝိတရရဲ့မနုဿဂတိရဲ့ဒေဝဂတိရဲ့လို့ဂတိ၅မျိုးဂတိ၅ပါးရှိဂတိဂတိ၅ပါးတို့ကိုကြော်လွှားခြင်းပါတယ်ပယ်ရှားခြင်းပါတယ်ဆိုရင်လည်းပဲသတ္တရောတတိပဒနာဘာဝေတ္တပါလေးပါသောတတိပဒတရားကိုသာပွားများရမယ်အာထုတ်ရမယ်လို့ဘုရားကိုယ်တော်မြတ်ညွှန်ကြားထားတတိပဒံ၄ပါးဥပဒနာတရားမှာအာမထုတ်သေးပဲနဲ့တော့ဖြင့်ဂတိ၅ပါးကိုမကျော်လွှားနိုင်သေးဘူးဂတိ၅ပါးကိုမပယ်နိုင်သေးဘူးတဲ့တစ်ပါးတစ်ပါးဂတိကတော့ဖြင့်သုရိစိတ်ကြကရောက်ရှိသွားနိုင်လိမ့်မယ်ရောက်ရှိသွားရပြီမယ်ဒါကြောင့်ဂတိ၅ပါးတို့မှာကြောခြင်းနဲ့ပယ်ခြင်းနဲ့ဆိုရင်လည်းပဲတတိပဒံတရားကိုသာပွားများကြရမှာဖြစ်တယ်။ပြီးတော့လည်းပဲမိစရိယတရား၅ပါးရှိတယ်။အာဝါဒမိစရိယနေထိုင်စရာနဲ့ပတ်သက်ပြီးတော့ဝန်တိုရာပေါ့ကုလမိစရိယအမျိုးနဲ့ပတ်သက်ပြီးတော့ဝန်တိုရာလာဘမိစရိယလက်လာဘနဲ့ပတ်သက်ပြီးတော့ဝန်တိုရာဝန္နာမိစရိယအစင်းနဲ့ပတ်သက်ပြီးတော့ဝန်တိုရာဓမ္မမစ္စရိယမိမိသင်ကြားထားသောနားလည်ထားသောသိထားသောပရိယတ္တိဓမ္မနှင့်ပတ်သက်ပြီးတော့ဝန်တိုရာမစ္စရိယတရား၅ပါး အဲ့ဒီမစ္စရိယတရား၅ပါးတို့မှလည်းပဲလွန်မြောက်ခြင်းမာတဲ့မစ္စရိယတရား၅ပါးကိုပယ်ခြင်းမာတဲ့ဆိုရင်လည်းပဲစရတော်သတိပ္ပဒနာဘာဝေတ္တပါ၄ပါးသောသတိပ္ပဒနာတရားကိုပဲပွားများသွားရမယ်အာထုတ်သွားရမယ်တဲ့သတိပ္ပဒနာ၄ပါးဥပဒနာတရားမှအာမထုတ်ဖြစ်သေးဘူးဆိုကထို့သူပုဂ္ဂိုလ်တွေမစ္စရိယတရား၅ပါးကိုမပယ်နိုင်သေးပါဘူးမစ္စရိယတရားတွေနဲ့ပတ်သက်ပြီးပယ်ခြင်းတယ်ဆိုလို့ရှိရင်တော့သတိပ္ပဒံ၄ပါးဥပဒနာတရားကိုအာထုတ်သွားမယ်ဆိုရင်အလိုလိုသတိယတရား၅ပါးကိုပယ်ခြင်းကိစ္စပြီးသွားပါလိမ့်မယ်။ပြီးတော့လည်းပဲအောက်တန်ရောစဉ်တရားက၅ပါးရှိတက္ကာယဒိဋ္ဌိဝိသိကိစ္စသီလပရပရာမာဒကာမိစန္ဒပြာပါဒလို့ခေါ်ရတဲ့တန်ရောစဉ်တရား၅ပါး။ထို့တန်ရောစဉ်တရား၅ပါးကိုအောက်ဘုံအောက်ဘဝတွေမှာရောက်နိုင်တဲ့အတွက်တာကြောင့်မလို့ထိုတန်ရောစဉ်တွေကိုအောက်တန်ရောစဉ်၅ပါးလို့ခေါ်ရတက္ကာယဒိဋ္ဌိသင်္ချာရှိနေတဲ့ခန္ဓာ၅ပါးတရားတွေကိုပဲသူကောင်ငါကောင်အတ္တကောင်လို့အထင်မှားနေတဲ့တက္ကာယဒိဋ္ဌိတရားယုံမှားတွေးတောနေတဲ့ဆုံးဖြတ်နိုင်မှုမရှိတဲ့ဝိသိကိစ္စအယူမှားတွေရှိနေတဲ့သီလပရပရာမာဒအလေးကျင့်အားဖြင့်လေးကျင့်မှုယုံလေးနဲ့အလေးကျင့်များဖြင့်နိဗ္ဗာန်ရောက်ချောင်းတရားပဲလို့အယူမှားတွေရှိနေတာကိုသီလပရပရမတ္တတန်ရောစဉ်လို့ခေါ်တယ်။ကာမိစန္ဒတန်ရောစဉ်ပြာပါဒတန်ရောစဉ်ဒီအဲ့ဒီတန်ရောစဉ်၅ပါးတို့မှလွန်မြောက်ခြင်းနဲ့ထိုတန်ရောစဉ်၅ပါးကိုပယ်ရှားခြင်းနဲ့ဆိုရင်လည်းပဲသတိပဋ္ဌာန်၄ပါးဥပဒနာတရားကိုပဲအာထုတ်ရမှာဖြစ်တယ်။ပြီးတော့လည်းပဲအထက်တန်ရောစဉ်ကလည်း၅ပါးရှိတယ်။ရူပတန်ရောစဉ်အရူပတန်ရောစဉ်မာနတန်ရောစဉ်ဥဒိစ္စတန်ရောစဉ်အဝိဇ္ဇာတန်ရောစဉ်ရဲ့လို့တန်ရောစဉ်၅ပါးထိုတန်ရောစဉ်၅ပါးကိုတော့ဖြင့်အထက်တန်ရောစဉ်ဒီလိုခေါ်ရတယ်။အဲ့ဒီအထက်တန်ရောစဉ်ဒီမှာလွန်သွားခြင်းနဲ့ထိုတဲ့အထက်တန်ရောစဉ်၅ပါးကိုပယ်ရှားခြင်းနဲ့ဆိုရင်လည်းပဲသတ္တရောသတိပဋ္ဌာနာဘာဝေတ္တပါ၄ပါးသောသတိပဋ္ဌာန်တရားကိုပဲပွားများသွားရမယ်အထုတ်သွားရမယ်တဲ့။အယုတ်ဆုံးပိုင်းခြင်းအားဖြင့်လူဝီနီလို့ခေါ်ရတဲ့၅ပါးသီလမြဲခြင်းတပမြဲခြင်းပါတယ်ဆိုရင်လည်းပဲဒီသတိပ္ပဒံ၄ပါးဥပဒနာတရားကိုပဲအာထုတ်ရမှာဒါကြောင့်သိက္ခာဤအာနေကြောင်းအကျင့်ရဲ့အာနေကြောင်းတရားက၅ပါးရှိတယ်အကျင့်သိက္ခာဤအာနေကြောင်းတရားဒုဗ္ဗလျာသိက္ခာဒုဗ္ဗလျာတရား၅ပါးသိက္ခာဒုဗ္ဗလျာတရား၅ပါးကဘာလဲဆိုတော့ပါဏာတိပါဒအာရိဏာဒါနကာမိတုမိစ္ဆာစာရမုဒဝါဒသူရာမေရယမစ္စပမာတ္ထာနာ၅ပါး၅ပါးသီလ၅ပါးပေါ့အဲ့ဒီ၅ပါးသီလ၅ပါးမြဲကျင်တယ်ဆိုလို့ရှိရင်သတိပဋ္ဌာန်တရားကိုပဲအာထုတ်ရမယ်တဲ့ဣမေတံခောဘိခဝေပိစ္ဆာနံတိခာဒုဗ္ဗလယနာပါဏာယစရာရောသတိပဋ္ဌာနာဘာဝေတ္တပါဘိခဝေပရိဒ္ဓါ၄ပါးကိုจิตာจิตမီများတို့တိတ်ခာဒုဗ္ဗလျာနံအကျင့်တိတ်ခာ၏အာနေကြောင့်ဖြစ်ကုန်သောပင်စံနာ၅ပါးကုန်သောဤမေတ္တဤတရားတို့ကိုဘာနာယပယ်နိုင်မှုရာအတွေ့သရတော်၄ပါးကုန်သောသတိပဋ္ဌာနာသတိပဋ္ဌာန်တရားတို့ကိုဘာဝေတ္တဘာပွားများအထုအဘာပိကုန်သောဤတိတ်ခာဒုဗ္ဗလျာအကျင့်တိတ်ခာ၏အာနေကြောင့်တရားထိုတရားကဘာလဲဆိုတော့၅ပါးသီလပါတိလာပါလေ၅ပါးတိလာတရားတွေဟာအကျင့်တိတ်ခါရဲ့အာနေကြောင့်ဖြစ်သောတိတ်ခါဒုဗ္ဗလျတရားလို့ခေါ်တယ်တိတ်ခါဒုဗ္ဗလျတရားဖြစ်သောအကျင့်တိတ်ခါရဲ့အာနေကြောင့်၅ပါးတို့ကိုပယ်နိုင်ဖို့ရန်ကလည်းပဲတနည်းပြောတော့၅ပါးတိလာမြဲရန်ဖို့ကလည်းပဲသတိပဋ္ဌာန်တရားကိုအာထုတ်ရမယ်၅ပါးတိလာမြဲဖို့ရန်ပါအာထုတ်ရမယ်တဲ့သတိပ္ပံတရားမှအာမထုတ်နိုင်သေးဘူးဆိုက၅ပါးသီလလည်းမမြဲသေးဘူးတဲ့သူအတွက်ကြောင့်မို့လို့လူဝိနီခေါ်တဲ့၅ပါးသီလကိုခါဟုပစုကဲ့သို့မြဲခြင်းတပါဆိုရင်သတိပ္ပံတရားကိုအာထုတ်နိုင်မှသာ၅ပါးသီလမြဲမယ်။ဘာမြဲမယ်တဲ့၅ပါးသီလမြဲသွားပြီဆိုအဲ့ဒီပုဂ္ဂိုလ်ဒီအရိယကန္တာသီလပြည့်စုံသွားနိုင်မှဖြစ်တဲ့အတွက်ကြောင့်မို့လို့အရိယပုဂ္ဂိုလ်ဖြစ်သူရောက်သွားနိုင်မှဖြစ်တဲ့ အရိယပုဂ္ဂိုလ်ဖြစ်ပြီးဆိုရင်လည်းပဲ၅ပါးသီလအရိယကန္တသီလကအလိုလိုမြဲသွားတော့တာပဲ။ဒါကြောင့်အရိယတို့ကျင့်သုံးသောအရိယကန္တသီလခေါ်တဲ့၅ပါးသီလလူဝိနည်းခေါ်တဲ့၅ပါးသီလတို့ကိုခေါပစုကဲ့သို့မြဲကျင့်တပ်ဆိုရင်တတိပဋ္ဌာန်၄ပါးဝိပဿနာတရားသာအထုရမှာပါတရားသာအထုရမှာတဲ့တတိပဒံ၄ပါးဥပဒနာတရားမှာအမထုတ်သေးဘူးဆိုရင်၅ပါးသီလလည်းမမြဲနိုင်သေးပါဘူးမြဲနိုင်မှလားမမြဲနိုင်တော့မှလားမမြဲနိုင်သေးဘူးတဲ့တို့အတွက်ကြောင့်တတိပဒံ၄ပါးဥပဒနာတရားကိုတော့ဖြင့်အချိန်ရတဲ့မြကြိုးစားပြီးတော့ပွားများအထုတ်သွားကြမယ်ဆိုကမိမိတို့ရဲ့တဏ္ဍာမှာဥပဒနာဉာဏ်ဤအတိတိအလီလီအစဉ်အဆက်မြင့်တက်ပြီးတော့နောက်ဆုံးအရိယမဉ္ဇဉ်ဘုံဉဏ်ရရှိကသောတာပတ္တိမဉ္ဇဉ်ဘုံဉဏ်တို့ဖြင့်သောတာပန်ဖြစ်သူရောက်သွားမှဖြစ်ပါတဲ့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တော့၅ပါးသီလလုံးကျုံသွားပြီ၅ပါးသီလအမြဲသွားပြီတဲ့ဒါကြောင့်သတိပဋ္ဌာန်၄ပါးဥပဒနာတရားကိုတော့အချိန်ရသမျှအထုတ်သင့်သလားအမထုတ်သင့်လားအထုတ်သင့်ပါတယ်အချိန်ရသမျှကြိုးစားပြီးတော့အထုတ်သွားကြမယ်ဆိုလို့ရှိရင်မိမိတို့ရဲ့တဏ္ဍာမဥပဒနာဉာဏ်ဒီဖြစ်ပွားသွားဖို့ရှိပါတယ်ယုတ်တရားနန္တရားတွေကိုပိုင်းခြား၍သိပါတယ်ဝိပဿနာဉာဏ်တွေအကြောင်းကျိုးတရားတွေကိုသိသိ၍သိသွားတယ်ဝိပဿနာဉာဏ်တွေယုတ်နန္တို့ရဲ့မမြဲစင်ရဲ့သဘောတရားတွေကိုသုံးသပ်ပြီးတော့သိသွားတယ်ဝိပဿနာဉာဏ်တွေအရှိဘံယုတ်နန္တရားတို့ရဲ့အဖြစ်အပျက်တွေကိုကိုယ်တိုင်ကိုယ်ကျသိသွားတယ်ဝိပဿနာဉာဏ်တွေထိုမှလေတစင်းတက်ပြီးတော့အထုတ်သွားတော့မိမိတို့ရဲ့တဏ္ဍာနဝိရိယတတိတမာတိတွေအာရှိတရားလျော်စွာဝိပဿနာဉာဏ်အစဉ်စဉ်ပြည့်စုံသွားတော့နောက်ဆုံးအရိယမဉ္ဇဉ်ခေါ်တဲ့လောကုတ္တရာဉာဏ်ဒီဖြစ်ပွားသွား၍အရိယဖြစ်သူရောက်သွားရတယ်ထို့သူအရိယဖြစ်သူရောက်သွားပြီဆိုလို့ရှိရင်တော့ဖြင့်၅ပါးသီလလည်းမြဲသွားပြီပါသီလမြဲသွားမယ်တဲ့အဲကြောင့်အ ਨੇ ဆုံးလူဝိနည်းခေါ်တဲ့၅ပါးသီလတွေမြဲနိုင်ဖို့ဝိဝရဏတရား၅ပါးတွေပယ်နိုင်ဖို့ကာမကုဏတရား၅ပါးတို့ပယ်နိုင်ဖို့ဥပါဒณะခန္ဓာတရား၅ပါးတို့ပယ်နိုင်ဖို့ဂတိ၅ပါးတို့ပယ်နိုင်ဖို့ဝိသရိယတရား၅ပါးတို့ပယ်နိုင်ဖို့အောက်တန်ရောစင်၅ပါးအထက်တန်ရောစင်၅ပါးတို့ပယ်နိုင်ဖို့ကလည်းပဲတတိပဒံတရားကိုအာထုတ်မှသာပယ်ဖြစ်မှာတတိပဒံမှာအမထုတ်သေးဘူးဆိုလို့ရှိရင်ထို့ထို့တရားတွေ၅ပါး၅ပါးသောတရားတွေပယ်နိုင်မှာလားမပယ်နိုင်သေးမှာလားဒါကြောင့်အတိအသင့်သော၅ပါး၅ပါးသောတရားများပယ်နိုင်ရန်အတွက်တတိပဒံတရားကိုကြိုးစားပြီးတော့အာထုတ်ကြပါလို့တိုက်တွန်းရင်းဖြင့်ဤကဲ့သို့ယနေ့ယခုခါ၌တတိပဒံတရားအာထုံညာ၅ပါးသီလမြဲပေသည်ဆိုတဲ့ဩဝါဒကထာဓမ္မဒေသနာအချင်းချုပ်အားဖြင့်ဟောနာကြည်ညိုမှတ်သားနာယူခဲ့ရသည်ဖြင့်ထိုတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများအာထုံနိုင်ကြ၍မိမိတို့တည်းလိုရှိအတောင်းတာနိတယမြတ်နုဝပန်းစင်အပ်သောမေတ္တရာဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆရာရဲ့နိဗ္ဗာန်တရားပင်တည်အတည်ကိုစီကိုငါမြေမောက်ပြုနိုင်ကြပါစေကုန်တည်တတိပဌာဝိပဒနာအမတ်တရားများကိုအမြတ်ထား၍မပြတ်မလတ်ကြိုးစားရှုမှတ်ပွားများအထုံနေကြသောယောဂီအပေါင်းတရောကောင်းတို့တတိပဌာ၄ပါးဥပဒနာတရားကိုပွားများအထုံတဲ့အတွက်တရားကိုသိသွားနိုင်တဲ့တရားကိုတွေ့သွားနိုင်တဲ့တရားကိုမြင်သွားနိုင်တဲ့အချင်းရာတို့က၄မျိုး၄စားရှိပါတယ်တရားတွေ့သည့်ပုံ၄မျိုးရှိတယ်လို့ပြောရမှာပါပဲဒါဖြစ်တော့တရားတွေ့သည့်ပုံ၄မျိုးရှိရလဲဆိုတော့ပုဂ္ဂိုလ်၄မျိုးရှိလို့ပါပုဂ္ဂိုလ်၄မျိုးဆိုတာကဘယ်လိုပုဂ္ဂိုလ်တွေလဲဆိုတော့ဩဂတိတင်ညူပုဂ္ဂိုလ်ကလည်းတမျိုးဝိပင်စီတင်ညူပုဂ္ဂိုလ်ကလည်းတမျိုးနေရပုဂ္ဂိုလ်ကလည်းတမျိုးပဒ္ဓပရမပုဂ္ဂိုလ်ကတမျိုးလို့ပုဂ္ဂိုလ်၄မျိုးရှိပါတယ်ဩဂါရီတင်ညူဆိုတဲ့ပုဂ္ဂိုလ်များကဘယ်လိုပုဂ္ဂိုလ်တွေလဲဆိုတော့သစ္စာ၄ပါးအမှန်တရားတွေကိုအကျဉ်းချုပ်ကလေးဟောပြယုံနဲ့ဟောပြောယုံနဲ့အကျယ်ချဲပြီးတော့တရားကိုတွေ့သည့်စွမ်းနိုင်တဲ့ပုဂ္ဂိုလ်များကိုဩဃာတိတင်ညူပုဂ္ဂိုလ်လို့ခေါ်ရပါတယ် သမားပြောမယ်ဆိုလို့ရှိရင်ရေနဲ့မထိပဲနဲ့ရေကိုကြော်လွန်ပြီးတော့တည်နေတဲ့ကြာငုံကလေးကဲ့သို့ဧတာဓိဝိသောရေတွေကိုလွန်ပြီးတော့တည်နေတဲ့အတွက်ကြောင့်မို့လို့ထိုထိုဥက္ခာတိတည်ညူပုဂ္ဂိုလ်များကဉာဏ်ကအလွန်ထက်မြက်တယ်ဉာဏ်ကအလွန်ထက်မြက်တဲ့အတွက်ကြောင့်မို့လို့သစ္စာလေးပါးတရားတွေကိုအကျဉ်းကလေးဟောယုံနဲ့အကျဉ်းကလေးနာကြားယုံနဲ့အကျယ်ချက်ပြီးတော့အကျယ်ဝေဖန်ပြီးတော့တည်ဆွမ်းနိုင်ကြတယ်။အဲလိုတည်ဆွမ်းနိုင်တဲ့အတွက်ကြောင့်မို့လို့ထိုထိုပုဂ္ဂိုလ်တွေကိုဥက္ကာတိတင်ညူပုဂ္ဂိုလ်လို့ခေါ်မယ်။ဘာပုဂ္ဂိုလ်လို့ခေါ်မယ်တဲ့လဲ။ဥက္ကာတိတင်ညူပုဂ္ဂိုလ်ပါဗျာ။ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကရှင်သာရိပုတ္တရာအလောင်းဖြစ်သောဥပါဒိတ်တာတို့ရှင်မမောကလံအလောင်းဖြစ်သောကောလိတပုဂ္ဂိုလ်တို့ပရပိုက်တို့နှစ်ယောက်ဥပါဒိတကောလိတတို့ပရပိုက်တို့နေရပါတရားလေးအကျဉ်းလေးပဲခါရလေးပါဒရှိရပဲရှေ့ဥစွာဖြစ်သောပထမပါဒဒုတိယပါဒပါဒခါရပါဒရဲ့ထက်ဝက်ကလေးနာကြာယုံနဲ့ပင်လင်ဥပါဒိတလောင်းလျာဟာအရှင်အတ္တစီမထေထာမယေဓမ္မဟိတုပပါဝါဆိုတဲ့ခါရဤထက်ဝက်ကလေးကိုကြားသိလိုက်ယုံနဲ့ပင်လင်အကျဲ့ချဲပြီးတော့ဝေဖန်ပြီးတော့တရားကိုထိုးတွင်းပြီးတော့သိသွားနိုင်တယ်သိသွားဖြစ်ခဲ့တယ်အဲလိုသိပြီးတော့တရားရသွားတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ဘုန်းကြီးတို့ကောလိတပရပိုက်ကြတော့လေဥပါဒိတလောင်းလျာထံကကုလပြောခဲ့တဲ့ဒေသနာကိုပင်ထောက်ဘက်ကလေးနာကြာယုံနဲ့ပဲဆင်ញင်ပြီးတော့တရားကိုသိသွားတယ်အကျဲ့ချဲပြီးတော့ထိုးကျဲအကျဉ်းပြောယုံနဲ့အကျဲ့ချဲပြီးတော့သိတဲ့ပုဂ္ဂိုလ်များကိုတော့ဖြစ်ဥက္ကာတိတင်ညူပုဂ္ဂိုလ်လို့ခေါ်ရပြီတဲ့။ခေါင်းကြီးတို့ဝိပင်စီတင်ညူပုဂ္ဂိုလ်တွေကြတော့သစ္စာလေးပါးအမှန်တရားတွေကိုအကျယ်ဟောပြောမှအကျယ်နာရမှသာလျှင်မေတ္တရာဖို့တရားဆိုတဲ့တရားတွေကိုထိုးတွင်းပြီးတော့သိသွားကြတယ်။အကျယ်ဟောမှအကျယ်နာရမှတရားကိုသိတဲ့ပုဂ္ဂိုလ်များကိုတော့ဖြင့်ဝိပင်စီတင်ညူပုဂ္ဂိုလ်လို့ခေါ်တယ်။ဘာပုဂ္ဂိုလ်လို့ခေါ်မယ်တဲ့လဲ။တမပြောတော့ရေမျက်နှာပြင်နဲ့အညီအမျှတည်နေတဲ့ကြာငုံလေးလိုပဲရေမျက်နှာပြင်နဲ့အညီအမျှတည်နေတဲ့ကြာငုံလေးထိုကြာငုံနဲ့သတ်တူတယ်ကိလေသာတည်ဟူသောရေမျက်နှာပြင်နဲ့ထိုပုဂ္ဂိုလ်ရဲ့ဉာဏ်ရောင်တွေဟာညီမျှနေပါတယ်ကိလေသာတည်ဟူသောရေမျက်နှာပြင်နဲ့ဉာဏ်ရောင်တွေဟာညီမျှနေတဲ့အတွက်ကြောင့်မို့လို့ထိုလိုပုဂ္ဂိုလ်များကြတော့ဖြင့်တစ္ဆာလေးပါးတရားတွေကိုအကျဉ်းဟောယုံလေးနဲ့အကျဉ်းနာကြားယုံလေးနဲ့မတရားဖူတရားခေါ်တဲ့တရားတို့တရားမြတ်တွေကိုမရနိုင်ပါဘူးထိုတို့ဝိပင်စီတည်ညူပုဂ္ဂိုလ်များအတွေ့ကြတော့ဖြင့်အကျယ်ဟောပြောမှအကျယ်နာရမှသာလျှင်မတရားဖူတရားနိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုရသွားနိုင်တယ်ဥပမာအပြင်ပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကအရှင်ကောတင်ညမထေရကဲ့သို့ရှင်ကောဋ္ဌညမထေရအားတင်္စာဝဂိငါဥထမပါတဲ့ရှင်ကောဋ္ဌညမထေရဖရာကိုတော်မြတ်ကသစ္စာလေးပါးအမှန်တရားတွေကိုအကျယ်ချဲ့ပြီးတော့ဟောပြလိုက်တဲ့အခါမှာပင်ထိုတရားတွေတရားတော်ဆုံးသည့်နဲ့တပြိုင်နဲ့မတရားဖို့တရားတွေရယူတရားတို့တရားမြတ်ရရှိကအရိယာဖြစ်သူရောက်သွားခဲ့ရတယ်ဘုန်းကြီးတို့တတရားမြတ်ဖြစ်သောပုဂ္ဂိုလ်ကတော့ဖြင့်နေရပုဂ္ဂိုလ်လို့ခေါ်တယ်နေရာပုဂ္ဂိုလ်ကြတော့ဖြင့်သစ္စာလေးပါးအမှန်တရားတွေကိုအကျဉ်းနာယုံအကျဉ်းဟောယုံနဲ့အကျယ်နာကြားယုံအကျယ်ဟောကြားယုံနဲ့တော့ဖြင့်မတရားဖူတရားတွေကိုမရနိုင်တော့ဘူးတဲ့ဥပမာပြောရမယ်ဆိုလို့ရှိရင်ရေအတွင်းမှာနစ်မြုပ်နေတဲ့ကြာငုံလေးကဲ့သို့ကိလေသာအဓိဝိသောရေထဲမှာနစ်မြုပ်နေတဲ့အတွက်ကြောင့်မလို့ညာကလည်းပဲငုံနေတယ်ကိလေသာအဓိပ္ပာယ်သောရေထဲမှာနစ်မြုပ်နေသည့်အတွေ့ထိုပုဂ္ဂိုလ်ရဲ့ဉာဏ်ကလည်းပဲငုံနေတယ်အဲလိုငုံနေတဲ့အတွေ့အကြုံမို့လို့အကျဉ်းနာကြားယုံအကျဉ်းဟောပြောယုံနဲ့အကျယ်နာကြားယုံအကျယ်ဟောပြောယုံနဲ့တော့ဖြင့်မတရားဖို့တရားတွေကိုမရနိုင်တော့ဘူးတဲ့အဲ့ဒီတော့ဘယ်လိုလုပ်ရလဲဆိုတော့မြတ်စွာဘုရားဟောဖို့ညွှန်ပြဆူဆုံးမှထားတဲ့ဒေသနာတော်အတိုင်းသတိပဋ္ဌာန်၄ပါးဥပဒနာတရားများဆိုတဲ့အလုပ်တွေကိုတိတိကျကျပြပြပြင်းပြင်းထန်ထန်အားထုတ်နိုင်မှသာလျှင် မတရားဖို့တရားအနိဗ္ဗာန်တရားတွေကိုရရှိသွားနိုင်ကြမှာဖြစ်ပါတယ်။တမာပြောမယ်ဆိုလို့ရှိရင်မြတ်စွာဘုရားလက်ထက်ကအရှင်မာရထပါဠမထေရုကဲ့သို့ရှင်မာရထပါဠမထေရာလွန်ခဲ့တဲ့ကဘာတသိန်းထက်ကဘဒုမုဒ္ဒရာမြတ်စွာဘုရားရဲ့ထံတော်ပါမှာနောက်အခါရှင်တော်ဂေါတမမြတ်စွာဘုရားလက်ထက်ဝဲတတ္တပပ္ပဇိတဧတရယယန္တာပုဂ္ဂိုလ်ဖြစ်လိမ့်မယ်ရေလို့ဗျာဒိတ်တော်ရခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါလျက်နဲ့ဘယ်ပုဂ္ဂိုလ်မျိုးသားတွေမှာပါနေလဲဆိုတော့ထိုရှင်မာရထပါဠကိုတော်ဟာနေရပုဂ္ဂိုလ်အမျိုးသားတွေမှာပါနေတယ်နေရပုဂ္ဂိုလ်အမျိုးသားတွေမှာပါနေလို့တရားတော်ကိုဘလောက်ကြာအောင်ကျင့်သုံးအထုတ်ခဲ့ရလဲဆိုတော့ဝိပဿနာတရားတွေကို12နှစ်ကြာအောင်အထုတ်ပြီးမှသာလျှင်သူရှိမှရထပါလာမထေသည်ယန္တာဖြစ်ခဲ့ရတယ်တရားတော်ကို12နှစ်ကြာပြီးမှသာလျှင်တရားဥတရားမြတ်ကိုရသွားတာဒါကြောင့်မလို့ခုချိန်ကာလဟာလည်းပဲသာသနာတော်ရဲ့နောက်ပိုင်းအချိန်ကာလကြာရောက်နေတဲ့အတွက်ကြောင့်မလို့နေရခစ်လို့ခေါ်ရပါတယ်ပါခစ်လို့ခေါ်ရမယ်အဲ့တော့နေရခစ်ကာလမှာတရားတော်ဒီကိုနာယုံနဲ့သာဝေကျမ်းဂန်တွေကိုကြည်ုံနေတော့ဖြင့်မတရားဖို့တရားတွေကိုမရနိုင်တော့ဘူးတဲ့ရှင်မာရထပါဠမထေရုကဲ့သို့ဝိပဿနာတရားတွေကိုလက်တွေ့ကြကြကျင့်သုံးအားထုတ်နိုင်မှသာလျှင်တရားဥတရားမြတ်ကိုရသွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီကနေ့အာလုံးသောယောဂီအပေါင်းသူတော်ကောင်းတို့ဒုက္ခကာလသည်နေရခိတ်လို့ပြောတဲ့အတွက်ကြောင့်မလို့ဝိပဿနာတရားကိုတော့အာမထုတ်ပဲနဲ့တော့တရားရပါလို့ဤမတရားဖို့တရားနိဗ္ဗာန်တရားတွေရပါလို့ဤရေလို့ဆုတောင်းနေုံနဲ့တော့ဖြင့်တရားကရနိုင်မှာလားမရနိုင်မှာလားမရနိုင်ပါဘူးခင်ဗျာဆုတောင်းနေုံနဲ့တရားမရနိုင်တဲ့အတွေ့လက်တွေ့ကြကြဝိပဿနာတရားကိုတော့အားထုတ်ဖို့လိုအပ်သလားမလိုအပ်ဘူးလားလိုအပ်ပါခင်ဗျာလိုအပ်တယ်ဝိပဿနာတရားကိုလက်တွေ့ကြကြအားထုတ်မှသာလျှင်မိမိရဲ့ပါရမီအားလျော်စွာဝိရိယတတိတမာတိတိအပြည့်ရင့်ကျက်လာသည့်အခါအမှန်တရားတွေကိုထိုးထွင်းသိသွားနိုင်တဲ့ဝိပဿနာပညာတွေမဲ့ပညာတွေရရှိသွားနိုင်ကြမှာဖြစ်ပါတယ်။ယုတ်တရားနံတရားတွေကိုပိုင်းခြား၍သိလာမယ်။အကြောင်းကျိုးတရားတွေကိုသိသိပြီးတော့သိလာမယ်။မမြဲစင်းရဲသဘောတရားတွေကိုသုံးသပ်ပြီးတော့သိလာမယ်။အရှုခံဖြစ်သောယုတ်တရားနံတရားတွေအပေါ်၌အဖြစ်အပျက်သဘောတရားတွေကိုကိုယ်တိုင်ကိုကြပင်လင်မိမိရဲ့ဉာဏ်ဖြင့်ထိုးတွင်ပြီးတက္ကလာတည်သွားနိုင်ရမှာဖြစ်ပါတယ်ထိုမှတစင်တက်၍အာထုတ်သွားသည့်အခါကြတော့ပါရမီအားလျော်စွာဝိရိယတတိတမာတိတိအာရှိရင့်ကျက်ပြည့်စုံလာသည့်အခါအရိယမညံဘုညာရရှိ၍လောကုတ္တရာတရားဥတရားများတကိုတွေ့သည့်ကရရှိသွားနိုင်ကြမှာဖြစ်ပါတယ်နောက်ဆုံးပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုတော့ပဒပရမပုဂ္ဂိုလ်ပဒဆိုတာပုတ်ပရမပြည့်ယုံကလေးယခုဘုရားဘယ်လိုပင်တရားအထုတ်တော်ညာလဲပဲပုတ်ပြည့်ယုံမြပဲတဲ့မတရားဖို့တရားနိဗ္ဗာန်တရားဆိုတဲ့တရားတို့တရားမြတ်တွေကိုမရနိုင်တော့ဘူးတဲ့ဗမာပြောတော်ရေထဲမှာနေကြတဲ့ငါးလိတ်တို့ဤအစာဖြစ်တဲ့ကြာငုံလေးလိုပဲတဲ့ကိလေသာဓိဟူသောရေတွေကအလွန်ပဲလွှမ်းမိုးအုပ်ချုပ်ထားတဲ့အတွက်ကိလေသာဓိသောရေတွေကအလွန်ပဲလွှမ်းပြီးတော့အုပ်ထားတဲ့အတွက်ကြောင့်မို့လို့ပင်ယခုဘဝမှာတော့ဘလိုပင်တရားတွေအာထုတ်တော်ညာလဲပဲထိုးထိုးပဒပရမပုဂ္ဂိုလ်တွေကပုတ်ပြီုံမြပဲတရားတို့တရားမြတ်တော့မရနိုင်တော့ဘူးဒါပေမဲ့လို့ပါရမီမျိုးစေ့လောက်တော့ဖြစ်သွားနိုင်တယ်ပါရမီမျိုးစေ့လောက်တော့ဖြစ်သွားကြမှာဖြစ်တဲ့အတွက်ကြောင့်မို့လို့ပဒပရမပုဂ္ဂိုလ်ဖြစ်လင့်ကစားတရားအာမထုတ်ဘူးဆိုရင်တော့နောက်ဘဝတွေလည်းပဲဘလိုမှတရားမရနိုင်တော့ဘူးပရပရမပုဂ္ဂိုလ်ဖြစ်နေကြစားဒီဘဝမှာပင်လင်လက်တွေ့ကြကြသတိပဒံဥပဒနာတရားကိုအားထုတ်သွားမယ်ဆိုရင်ဒုတိယဘဝစာပြီးတော့တရားတွေရသွားနိုင်မှာလားမရနိုင်မှာလားမရနိုင်ပါဘူးခင်ဗျာဒီပထမဆုံးပုဂ္ဂိုလ်ကတော့ဖြင့်ဥက္ကာရီတိညူပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်ကတော့ဝိပစ္စည်းတိညူပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကဘုန်းကြီးတို့ပရိတံပိတာပတ္တခိသာသနာတော်ရဲ့နှစ်ပေါင်း1000အတွင်းဒုက္ခပဲရှိခဲ့ဒီကနေ့ခေတ်တော့အဲ့ဒီပုံကောမျိုးတွေမရှိနိုင်တော့ပြီတဲ့ဒီကနေ့ခေတ်ကနေရခေတ်လို့ခေါ်ဒီကနေ့ခေတ်ကဘာခေတ်လို့ခေါ်နေရခေတ်ရောက်နေတော့အချိန်ကာလဝယ်တတိပဒံဥပဒနာတရားကတော့ပြီလက်တွေ့ကြကြကျင့်သုံးအားထုတ်နိုင်မှသာလျှင်တရားကိုရဖို့ရှိမယ် တတိယကြမှာအမထုတ်ဖြစ်သေးဘူးဆိုရင်တော့ဖြင့်တရားရနိုင်မှာလားမရနိုင်တော့မှာလားဒါကြောင့်ပါရမီအားလျော့စွာဉာဏ်ချမ်းသာမှုက၄မျိုး၄စားရှိနေပါတယ်အဲ့၄မျိုး၄စားရှိတဲ့အတွက်ကြောင့်မို့လို့နေရခေရောက်နေသည့်အခါနေရပုဂ္ဂိုလ်အမျိုးသားတွေမှာပါဝင်နေကြတဲ့ပုဂ္ဂိုလ်များဖြစ်သည့်အလျောက်တတိပဒံ၄ပါးဥပဒနာတရားကိုလက်တွေ့ကြကျင့်သုံးအားထုတ်ကမိမိတပည့်ဥပဒနာညာလျော်စွာတရားဓုတရားမြတ်တို့ဧကံမုချရရှိသိမြင်သွားတော့မှပဲရေလို့သိရှိ၍ဝိရိယတရားကိုတန်ဖိုးထားကကြိုးစား၍အာထုတ်သင့်သလားအာမထုတ်သင့်ကြပါလားဒါကြောင့်တရားသိပုံ၄မျိုးရှိတယ်ဆိုတဲ့အကြောင်းအရာကိုသိယုံဆိုကြည့်လိုက်ပါအကျဉ်ချုပ်များဟောဖောပြတိကဥက္ခာတိအကျဉ်းချုပ်များဟောဖောပြတိကဥက္ခာတိအကျယ်ဖွင့်ပြဟောပြောမှတိကဝိပင်စီအကျယ်ဖွင့်ပြဟောပြောမှတိကဝိပင်စီလက်တွေ့ကျင်မှာသိမြင်ကနေရဟူ၍သည်လက်တွေ့ကျင်မှာသိမြင်ကနေရဟူ၍သည်ယခုဘဝမတွေ့ကပဒပရမခေါ်လေ၏ယခုဘဝမတွေ့ကပဒပရမခေါ်လေ၏ပါရမီကွဲပြဉာဏ်ฌာနတရားသိပုံ၄မျိုးရှိပါရမီကွဲပြဉာဏ်ฌာနတရားသိပုံ၄မျိုးရှိဒီကတော့ယနေ့ယခုခါ၌တရားသိပုံ၄မျိုးရှိသည်ဆိုတဲ့တရားဒေသနာတော်တစ်ခုကိုအကျဉ်းချုပ်နေအားဖြင့်ဟောနာကြည်ညိုမှတ်သားနာယူခဲ့ရသည်ဖြင့်ထိုတရားဒေသနာတော်တိုင်းလိုက်နာကျင့်သောဘာမြအတုံနိုင်ကြ၍မိတို့တည်းအလိုရှိရာတောင်းတအနစ်တရားမြတ်တို့အားပန်းစင်အပ်တော်မေတ္တရာဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆရာရွယ်နိဗ္ဗာန်တိုင်အောင်ပင်အတိအတိကိုစီကိုငှမြတ်မောက်ပြုနိုင်ကြပါစေကုန်တည်တတိပဋ္ဌာန်ဝိပဿနာတရားများမပြတ်မလတ်ရှုမှတ်ပွားများအားထုတ်နေကြသည့်ယောဂီအပေါင်းသူတော်ကောင်းတို့အရာထဲမှာပြောကြတယ်စေရနာကောင်းမှကံကောင်းမယ်စေရနာမကောင်းရင်ကံမကောင်းဘူးဆိုတဲ့စကားတွေအရာထဲမှာပြောကြစေရနာဆိုတာကအလုပ်ပါပဲဘုရားကိုယ်တော်မြတ်ကထိုစေရနာတရားဟာအလုတ်ဖြစ်ကြောင်းဆိုတဲ့အနေထားဖြင့်ဤသို့အမိန့်ရှိခဲ့ပါတယ်စေရနာဟံဘိက္ခဝေကာမဝဒာမိဘိက္ခဝေရံတော်မြတ်ဦးချစ်သာတို့ဟာငါဘုရားသည်စေရနာတရားကိုကာမကံတရားပဲဝါအလုတ်တရားပဲရေလို့ဝရာမိဟောကြားပါ၏ခြေသာရတို့ငါဘုရားကစေရနာတရားကိုအလုတ်ပဲလို့ငါဘုရားဟောကြတယ်လို့ဘုရားကိုယ်တော်မြတ်ဤသို့အမိန့်ရှိထားပါတယ်ထိုစေရနာတရားသည်နှစ်မျိုးရှိတယ်ကုသိုလ်စေရနာက1မျိုးအကုသိုလ်စေရနာက1မျိုးလို့စေရနာ2မျိုးရှိတယ်စေရနာ2မျိုးရှိတယ်လို့ကံတရားလည်းပဲ2မျိုးဖြစ်သွားရစေနာတရား2မျိုးရှိတဲ့အတွက်ကံလည်းပဲ2မျိုးဖြစ်ရကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်စေရနာကောင်းရင်ကံကောင်းမယ်လို့အရာကပြောကြစေရနာမကောင်းရင်တော့ဖြင့်ကံလည်းပဲမကောင်းတော့ဘူးတဲ့ ဒါကြောင့်မလို့အလုတ်လုတ်သောနေရာတွင်စေရဏာနဲ့လုပ်ရမယ်စေရဏာနဲ့လုပ်ရပါတယ်တရားတရားတွေခြံရံထားတဲ့မေတ္တာတရားတွေခြံရံထားတဲ့စေရဏာနဲ့လုပ်ရမှာဖြစ်ပါတရားတရားခြံရံမှလည်းပဲယုံကြည်မှုကအားကောင်းလာတယ်တရားတရားမခြံရံဘူးဆိုလို့ရှိရင်စေရဏာနဲ့လုပ်တော်ညာလည်းပဲယုံကြည်မှုကတိတ်ပြီးတော့အာမကောင်းသေးဘူးတဲ့ပြီးတော့မေတ္တာတရားခြံရံမှလည်းပဲအကျိုးလိုလားမှုကအားကောင်းမယ်အကျိုးလိုလားမှုအားကောင်းမှလည်းပဲကိုယ်အဖြင့်၎င်းနှုတ်အဖြင့်၎င်းစိတ်အဖြင့်၎င်းပြုမှုပြောဆိုကြံစီမှုတွေဟာအလိုလိုတိမ်မွေ့သွားတယ်အကျိုးလိုလားမှုအားကောင်းမှကိုယ်အဖြင့်ပြုလုပ်တဲ့အမှုရာတွေတိမ်မွေ့နှုတ်အဖြင့်ပြောဆိုတဲ့အမှုရာတွေတိမ်မွေ့စေအားဖြင့်ကြံစည်တဲ့အမှုရာတွေလည်းပဲအကုန်လုံးတိမ်မွေ့သွားတယ်။ဒါကြောင့်မို့လို့စေရဏတရားသည်ပဓာဏအရင်းခံကြ။ထိုစေရဏကိုပင်ဖရာကိုယ်တော်မြတ်ကကံလို့ဟောသလားမဟောပါလား။ကံလို့ဟောပါတယ်။စေရဏကိုကံလို့ဟောတယ်။စေရဏကိုကံလို့ပြောပါတယ်။အရိကံတရားက၄မျိုးရှိတယ်။အမဲရောင်တက်တက်ကံကတမျိုးအဖြူရောင်တက်တက်ကံကတမျိုးအမဲဖြူရောထားတဲ့ကံကတမျိုးအမဲဖြူမရောထားတဲ့ကံကတမျိုးလို့ကံ၄မျိုးရှိတယ်ကံဘယ်နှမျိုးရှိတဲ့တဲ့ကံ၄မျိုးရှိတယ်ကံ၄မျိုးရှိတယ်စိတ်ဆောင်မှုကြိုးကုန်မှုဆိုတဲ့အနေထားဖြင့်ကိုယ်မူအားဖြင့်ပြုလုပ်တယ်နှုတ်မူရာအဖြင့်ပြောဆိုတယ်စိတ်မူရာအဖြင့်ကြံစီတယ်စေတရိတ်တဝါကမ္မံကရောတိကာယေနဝါစာယမနတ္တာတဲ့ကိုယ်အဖြင့်စိတ်ဆော်၍အလုပ်လုပ်တယ်နှုတ်အဖြင့်စိတ်ဆော်၍ပြောဆိုတဲ့အလုပ်ကိုလုပ်တယ်စိတ်အဖြင့်ကြံစီစိတ်ဆော်၍ကြံစီတဲ့အပြုမူတွေကိုကြံစီတယ်အဲ့တော့ကိုယ်နှုတ်စိတ်အဖြင့်ပြောဆိုပြုမှုကြံစီတဲ့အလုံမှန်သမျှဟာစေရဏတရားအလုံမှန်သမျှဟာဘာတရားစေရဏတရားအဲ့ဒီစေရဏတရားကိုပင်လင်အလုံလို့ပြောတယ်စေရဏတရားကိုပင်ဘာလို့ပြောမလဲအဲ့ဒီတော့စေရဏကောင်းမှအလုံလည်းကောင်းစေရဏကောင်းမှဘာလဲကောင်းမလဲစေရဏမကောင်းရင်အလုံလည်းပဲမကောင်းဘူးတဲ့အဲ့ဒီတော့ကံက၄မျိုးရှိတဲ့အ ਨੇ ဘေကံတွေကအမဲရောင်တက်တက်ကံလဲဆိုတော့ဒုစရိုက်တရား၁၀ပါးတွေကိုပြုလုပ်နေတဲ့စေရဏတရားထိုကံတရားကိုအမဲရောင်တက်တက်ကံလို့ခေါ်မယ်။ဘာကံလို့ခေါ်မယ်တဲ့ဒုစရိုက်တရား၁၀ပါးသိပြီးသားပဲဘုန်းကြီးတို့ယောဂီများကသူတစ်ပါးတက်တွေကိုတတ်တာသူတစ်ပါးဥစ္စာတွေကိုခိုးယူတာသူသားအိမ်ရာတွေကိုပြင်မာတာကာယကံ၃ပါးမူတာဝါဒလိညာပြောဆိုတဲ့သူတော်ဘာချစ်ပြောင်ဂုံတိုက်တယ်ကြံတန်းတဲ့စကားတွေပြောဆိုတဲ့အကျိုးမရှိကုသိုလ်လည်းမရဥစ္စာလည်းမရတန်ဖပလာပပိန်ဖြင်းတဲ့စကားတွေကိုပြောဆိုတဲ့ဝစီဒုစရိုက်၄ပါပြီးတော့မနောဒုစရိုက်၃ပါအဘိဓါပြာပါဒမိစ္ဆာဒိဋ္ဌိသူတော်ဘာပစ္စည်းကိုအချောင်းလိုခြင်းတယ်သူတော်ဘာအသက်ခန္ဓာစီစဉ်ဥစ္စာပျက်စီးအောင်ကြံစီတယ်လူလို့တန်းလို့ရှိရင်ကုံသွားတာပဲအကျိုးမရဘူးလို့ယူဆထားတဲ့မိစ္ဆာဒိဋ္ဌိဒါကိုမနောကံဒုစရိုက်၃ပါးလို့ခေါ်တယ်။အားလုံးပေါင်းတော့ဒုစရိုက်တရား၁၀ပါး။အဲ့ဒုစရိုက်တရား၁၀ပါးကိုပြုလုပ်နေတဲ့စေရဏတရားကံတရားကိုအမဲရောင်တက်တက်ကံနဲ့ထိုဒုစရိုက်တရား၁၀ပါးမှာပြောင်းပြန်ဆန်းကျင်ပဲဖြစ်တဲ့ဒုစရိုက်တရား၁၀ပါးကိုပြုလုပ်နေတဲ့ကံကိုတော့ဖြင့်အဖြူရောင်တက်တက်ကံဘာကံပါတဲ့သူတော်သက်ကိုတချင်းမှရှောင်းခြင်းမဲသူတော်ဥစ္စာခုခြင်းမှရှောင်းခြင်းမဲသူသားအင်အားတွေကိုပြင်မာကျူးလွန်ခြင်းမှရှောင်းခြင်းမဲလညာပြောဆိုခြင်းမှရှောင်းခြင်းမဲအချစ်ပြောင်းဂုဏ်တက်ခြင်းမှရှောင်းခြင်းမဲကျမ်းနာတဲ့စကားကိုပြောဆိုခြင်းမှရှောင်းခြင်းမဲကုသိုလ်လည်းမရဥစ္စာလည်းမရအဖြင်းပြောတဲ့စကားတို့မှရှောင်းခြင်းမဲမစီဒုစရိုက်၄ပါးမှရှောင်းခြင်းမဲမနောကံဒုစရိုက်တရားသုတ်ကံအဲသူတို့ဘာပစ္စည်းတွေကိုအချောင်းလူချင်းမှုမှရှောင်းခြင်းမဲ လူဘာသက်ခန္ဓာစီစဉ်ဥစ္စာတို့ပြည့်စည်အောင်ကျန်စီဥမှာရှောင်ခြင်းပဲလူကျန်စီဥမှာရှောင်ခြင်းပဲလူလို့ရှိရင်ကုသိုလ်မရအောင်အလကားကုန်သွားတာပဲဆိုတော့မိစ္ဆာဒိဋ္ဌိတို့မှာရှောင်ခြင်းနိုင်ပြီဆိုလို့ရှိရင်တမာဒိဋ္ဌိတွေဖြစ်သွားပြီဆိုလို့ရှိရင်သူစရိုက်တရား10ပါးဖြစ်သွားတယ်အဲဒီသူစရိုက်တရား10ပါးကိုပြည့်လို့ဖြစ်တဲ့ပုဂ္ဂိုလ်များကတော့ဖြင့်အဖြူရောင်တက်တက်ကံကိုလုံနေတယ်ပါကံကိုလုံနေတဲ့တဲ့အမဲဖြူရောတဲ့ကံဆိုတာကလူစည်စိမ်ချမ်းသာလူရပါ ਈ ရပါလို့ဤပြည်ဆောင်ရပါလို့ဤနတ်စည်စိမ်ချမ်းသာရင်းနဲ့ပြည်ဆောင်ရပါလို့ဤပြန်မစည်စိမ်ချမ်းသာရင်းနဲ့ပြည်ဆောင်ရပါလို့ဤလို့ဆိုပြီးတော့လူစည်စိမ်နတ်စည်စိမ်ပြန်မစည်စိမ်တွေကိုတောင်းတပြီးတော့ပြည့်လုံနေတဲ့ဒါနဆိုတဲ့ကုသိုလ်တရားသီလဆိုတဲ့ကုသိုလ်တရားဘာဝနာဆိုတဲ့ကုသိုလ်တရားတွေကအမဲအဖြူရောတဲ့ကံပါကံတဲ့အဲ့တော့လူနာစီစဉ်ဗျမစီစဉ်ရပါလို့ဤလို့တောင်းတပြီးတော့ရည်တံပြီးတော့နှလုံးသွင်းပြီးတော့ပြည့်လုံနေတဲ့ဒါနသီလဘာဝနာခေါ်တဲ့ကုသိုလ်တွေကတော့ဖြင့်အမဲအဖြူရောတဲ့ကံကိုလုံနေတာမြည်တယ်နောက်ဆုံးအမဲအဖြူမရောတဲ့ကံဆိုတာကနိဗ္ဗာန်ချမ်းသာတစ်ခုတည်းကိုသာလင်ရည်တံတောင်းတပြီးတက္ကအလပြုလုပ်တဲ့ဒါနဒီသောကုသိုလ်သီလဒီသောကုသိုလ်ဝိပဿနာဘာဝနာဒီသောကုသိုလ်တို့ကတော့ဖြင့်အမဲအဖြူမရောတဲ့ကံပါကံပါတဲ့ဘုန်းကြီးတို့ဒီကနေ့ကုသိုလ်ရှင်များယောဂီအပေါင်းသူတော်အကောင်းတို့ကတော့ဖြင့်အမဲအဖြူလုံးဝမရောတဲ့ကံကိုဒီကနေ့ပြုလုပ်ကြတယ်နိဗ္ဗာန်ချမ်းသာတစ်ခုတည်းကိုသာဤတန်တောင်းတပြီးတကလာအာယုံပြုပြီးတော့ဒါနကုသိုလ်တွေပြုကြသီလကုသိုလ်တွေပြည့်စုံထိန်ထိန်ဆောက်ရှောက်ကြဝိပဿနာဘာဝနာတရားတွေကိုကြိုးစားပြီးတော့ပွားများအားထုတ်တဲ့အတွက်တာကြောင့်မို့လို့အကောင်းဆုံးကံတွေကိုပြုနေရသလားမပြုနေရပါလားအကောင်းဆုံးကံတွေကိုပြုဖြစ်နေကြတယ်တဲ့ဒါနသီလဘနေတယောဒုဗ္ဗလောဒါနသီလဆိုတဲ့မိယောင်တရားတို့ကဒုဗလောအာနေတိတဲ့ဘာဝနုပနိတယောဗလဝောဘာဝနာဓိဟုသောမိယအကြောင်းတရားကသာလင်အာကြည့်တာဒီတော့နိဗ္ဗာန်ကိုမြန်မြန်ရောက်ခြင်းတဲ့မြန်မြန်သွားခြင်းတဲ့မြန်မြန်မြင်ခြင်းတဲ့ဆိုကဘာဝနာတရားကိုကြိုးစားပြီးအားထုတ်ရမယ်ဘာတရားကိုဘာလို့ရမှာတဲ့ဒါနသီလလောင်းနေတော့ဖြင့်နိဗ္ဗာန်ကိုချက်ချင်းတော့ရောက်သွားမှာမဟုတ်သေးဘူးတဲ့နိဗ္ဗာန်ရဲ့အထောက်ပံ့ကောင်းတော့ဖြင့်ပေးနိုင်မှာလားမပေးနိုင်မှာလားဒါကြောင့်ဒါနနဲ့သီလကတော့ဖြင့်အာနေသေးတယ်မိယာအကြောင်းတရားကဥပနိတ္တယကအာမကြည့်သေးဘူးမိယာအကြောင်းတရားအာကြည့်တဲ့ကံတရားကဘာဝနာတရားဘာတရားတုံးဘာဝနာတရားကိုကြိုးစားပွားများအားထုတ်နိုင်မှသာလျှင်နိဗ္ဗာန်ကိုရောက်ဖို့အတွက်အားကြီးတဲ့အတွက်ကြောင့်မို့လို့ဘာဝနာတရားကိုကြိုးစားပြီးတော့ပွားများအားထုတ်ကြဖို့လိုအပ်သလားမလိုအပ်ပါလားလိုအပ်ပါဘူးဗျာကြုံရဲလာတဲ့မြတ်စွာဘုရားဤသာသနာတော်ကြီးနှင့်တွေ့နေရသောအခိုက်သာသနာတော်အတွင်းမှာမြတ်စွာဘုရားဟောကြားတော်မူထားခဲ့တဲ့တရားတော်တွေကိုလိုလိုလားလားနဲ့ယုံယုံကြည်ကြည်နဲ့လိုက်နာပြီးတော့ကျင့်သုံးကြဖို့လိုမယ်လိုသလားမလိုဘူးလားလိုလိုလားလားနဲ့လိုက်နာပြီးတော့ကျင့်သုံးနိုင်ကြမယ်ယုံယုံကြည်ကြည်နဲ့လိုက်နာပြီးတော့ကျင့်သုံးနေနိုင်ကြမယ်ဆိုကကောင်းကျိုးတရားတွေရသွားမယ်တဲ့ဘာဖြစ်လို့ကောင်းကျိုးတရားတွေရသွားနိုင်တဲ့တုံးဆိုတော့စေရနာကောင်းလို့ဘာဖြစ်လို့ပါတဲ့စေတနာကောင်းလို့ကောင်းသောစေတနာတွေနဲ့လှုပ်တော့ကောင်းကျိုးချမ်းသာတွေရမှာပဲဒါကြောင့်လိုလိုလားလားနဲ့လှုပ်ကြံဖို့တော့လိုမယ်လိုသလားမလိုပါလားဓမ္မကာမောဘုံဟောတိဓမ္မကာမောတရားကိုလိုလားတဲ့ပုဂ္ဂိုလ်သည်ဓမ္မကာမောတရားကိုလိုလားတဲ့ပုဂ္ဂိုလ်သည်ဘုံဘုံတော်ကြီးပွားသည်ဟောတိဖြစ်ရပါပေတော့ဤတရားကိုတကယ်လူလာတဲ့ပုဂ္ဂိုလ်တွေဟာကြီးပွားမှုရမယ်တရားကိုတကယ်လူလာတဲ့ပုဂ္ဂိုလ်တွေဟာဗာရမယ်တဲ့လေကြီးပွားမှုရမယ်တဲ့လူလာရမယ်တရားတွေကသီလတရားရယ်တမာတိတရားရယ်ပညာတရားတွေပါပဲအဲ့ဒီတရားတွေကကုသိုလ်တရားတွေသ ီလသမารိပညာတရားတွေကကုသိုလ်တရားလားအကုသိုလ်တရားလားအဲ့ဒီသီလသမารိပညာခေါ်တဲ့ကုသိုလ်တရားတွေကိုလိုလိုလားလားရှိဖို့လိုအပ်တယ်။ထိုသီလသမารိပညာတရားတွေမိမိတဏ္ဍာ၌ပြည့်စုံအောင်လိုလိုလားလားနဲ့ထိုတရားတွေပြည့်စုံအောင်ကျင့်သုံးသွားကြမယ်အားထုတ်သွားကြမယ်ဆိုကထိုထိုပုဂ္ဂိုလ်များသည်လောကဘက်ကလည်းကြီးပွားလာနိုင်သလိုပင်ဓမ္မဘက်ကလည်းကြီးပွားလာဖို့ဖြစ်တယ်။ထို့အတွက်ကြောင့်လောကဓမ္မနထာနာလုံ၌ပင်လင်ကြည်ဝါကျင်ပါれဆိုကတရားကိုလိုလားမှုရှိရမယ်တရားကိုဘယ်လိုရှိရမယ်တဲ့လိုလားမှုရပါမယ်ရေလိုလားရှိတဲ့အတွက်တာကြောင့်လည်းပဲဒီကနေ့အမှတ်တရားသတိပ္ပံတရားဥပဒနာတရားတွေကိုကြိုးစားပြီးတော့ဘုန်းကြီးတို့ယောဂီတို့အားထုတ်နေကြပါတယ်အဲလိုအားထုတ်သောနေရာဝဲလိုလိုလားလားရှိသည့်အပြင်စေရနာလေးလည်းပါရအောင်မယ်ပါလဲပါရအောင်မယ်တဲ့လေစေရနာဆိုတာကျိုးကျိုးစားစားနဲ့စစ်စော်ကျုပ်ကုတ်အာထုံမှုကိုအလုတ်လုတ်တာကိုစေတနာလို့ခေါ်မယ်အလုတ်လုတ်တာကိုဘာလို့ခေါ်မယ်ဒါကြောင့်အလုတ်ကောင်းမှုတော့လိုတယ်နော်အလုတ်ကောင်းမှုမလိုဘူးလားလိုပါပါသွားတဲ့နေရာမှာအလုတ်ပါပါစေရက်တဲ့နေရာ၌လည်းအလုတ်ပါပါစေထိုင်တဲ့နေရာ၌လည်းအလုတ်ပါပါစေအိပ်တဲ့နေရာ၌လည်းအလုတ်ပါပါစေစားတဲ့နေရာ၌လည်းအလုတ်ပါပါစေအမှုရာတိုင်းအမှုရာတိုင်းတို့၌အလုပ်ပါလာပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ရိယစေရနာကောင်းနေပါသည်။အာကောင်းနေပါမှာလေ။အလုပ်ရှိနေတာကိုအလုပ်ရှိတော့စေရနာတရားတွေကကောင်းကျိုးတွေရမှာပဲ။ဘာဖြစ်လို့လဲဆိုတော့ထိုပုဂ္ဂိုလ်ဒီတရားကိုလိုလားနေလို့ထိုပုဂ္ဂိုလ်ဒီဘာလိုလားနေလို့လဲ။အဲ့တော့တရားလိုလားရင်တည့်ရတန်တန်မှာကြည်ဝါမှုတွေရနေမှာလားမရနေမှာလား။ဒါကြောင့်အလုတ်ကိုကြိုးစားပြီးတော့လှုပ်ဖြစ်အောင်ကြိုးစားပြီးတော့လှုပ်ပါလို့အမှုရာတိုင်းအမှုရာတိုင်းမှာအလုတ်ပါပါစေအမှုရာတိုင်းအမှုရာတိုင်းပါပါရမယ်တဲ့လေအလုတ်ပါအောင်အားထုတ်ပါလို့ဘုန်းကြီးတို့တိုက်တွန်းလိုပါတယ်ဒါကြောင့်နိဗ္ဗာန်ကိုမြန်မြန်ရောက်ဖို့လမ်းနဲ့နိဗ္ဗာန်ကိုနှင်းနှင်းရောက်ဖို့လမ်းသိအောင်ဆိုကြည့်လိုက်ဒါနသီလအာနေစွာရောက်မှနိဗ္ဗာန်နေနေပါဒါနသီလအာနေစွာရောက်မှနိဗ္ဗာန်နေနေပါဘာဝနာသီတာအာကြည်စွာရောက်မှနိဗ္ဗာန်အမြန်ပါภาวนาทีตาอาจีสวายอกมานิพพานอเมญบาอีกะตุยะเนยะคุกะไนสิรณะสุระอะลุเวสุระออหาตะกะถาธรรมเทศนาตะคุโกအကျဉ်းချုပ်နေရာဖြင့်ဟောနာကြည်ညိုမှတ်သားနာယူခရသည်ဖြင့်ထိုတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများအထုတ်နိုင်ကြ၍မိမိတို့တရေလိုရှိအပ်တောင်းတနှင့်တရားမြတ်နုဘပါစဉ်အပ်သောမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တန်အောင်ပင်အတိအတိကိုစီကိုငါမျက်မှောက်ပြုနိုင်ကြပါစေကုန်တည်းတတိပဒံဝိပဒနာအမှတ်တရားများကိုမပြတ်မလတ်ကြိုးစားရှုမှပါးများအထုတ်နေကြသည့်ယောဂီအပေါင်းတော်ကောင်းတို့နန္ဒခင်ဩဝါဒကထာဓမ္မဒေသနာအနေအားဖြင့်ဓမ္မဒါနာပြုလို့သည့်ဩဝါဒကထာက၅ပါးမတိပြောနေတာဆိုတဲ့ဓမ္မကထာဖြင့်ဓမ္မဒါနာပြောနေတာဆိုတဲ့ဓမ္မကထာဖြင့်ဓမ္မဒါနာပြုပါမယ်တတဝအပေါင်းတို့ဟာကြိုတင်ပြီးတော့မသိတဲ့တရားတွေကိုမသိကြလို့ပဲတတဝတွေဟာပျော်ပျော်ပါပါမောမောကြွားကြွားနဲ့နေထိုင်နေကြတယ်ရှိရှိတော့အရိယာတော်ကောင်းအပေါင်းတို့ကတော့ဖြင့်ထိုတရားတွေကိုသိရှိထားကြတဲ့အတွက်ပျော်ပျော်ပါပါမောမောကြွားကြွားနဲ့မနေဖြစ်ကြတော့ဘူးမနေနိုင်ကြတော့ဘူးအာဟုစေယတရားတွေကိုသာရှာကြံမိတကားလဆောင်ရွက်ပြီးတော့နေဖြစ်သွားကြတယ်အာဟုစေယအာထာစေယဆိုတဲ့တရားတွေကမများပါဘူးအကျဉ်းချုပ်ပြောတော့ဒါနတိဥတော်ကုသိုလ်တရားသီလတိဥတော်ကုသိုလ်တရား ဘာဝနာတိတော်ကုသိုလ်တရားလို့ကုသိုလ်တရား၃ပါးပဲရှိတယ်။အဲဒီကုသိုလ်တရားတွေဟာတကယ်အာကိုရသောအာထာရသောမိခိုရသောတရားတွေပဲဖြစ်ပါတယ်။ဒါနကုသိုလ်ကမှုများပြုထားကြပြီဆိုလို့ရှိရင်ဖြစ်လျာဘဝတန္တရာတစ်လျှောက်လုံးဘယ်ဘဝပဲရောက်ရောက်ဘယ်ဘဝပဲရရချမ်းသာမှုဒုက္ခတွေနဲ့သာပြည့်စုံသွားကြရတယ်တိရကုသိုလ်တရားတွေပြည့်စုံအောင်ထင်ထင်ဆောက်ရှောက်နိုင်ကြပြီဆိုလို့ရှိရင်ဖြင့်ဘယ်ဘဝပဲရောက်ရောက်ဘယ်ဘဝပဲရရအသက်ရှိရတဲ့အကျိုးတရားကျမ်းမာရတဲ့ဆိုတဲ့အကျိုးတရားတွေနဲ့ပြည့်စုံသွားကြရတယ်။ဘာဝနာတရားတွေကြိုးစားပြီးရှာကြံတားပြီဆိုလို့ရှိရင်ဖြင့်မိမိတို့ရဲ့အာဟုရအစစ်အမှန်ဖြစ်သောနိဗ္ဗာန်ချမ်းသာအထိကိုပင်လျှင်ရရှိသွားနိုင်ကြမှာဖြစ်တယ်။သောဘာဝနာတရားဒီကသမထဘာဝနာဝိပဿနာဘာဝနာရေလို့ဘာဝနာတရားကနှစ်ပါးရှိ၏သမထဘာဝနာတွေကိုပွားများအထုတ်တော့သူရဲ့နောက်ဆုံးပန်းတိုင်ကဗြဟ္မာပြီရောက်၍ပန်းတိုင်ဆုံးသွားတယ်ဝိပဿနာဘာဝနာတရားကိုပွားများအထုတ်နိုင်မှသာလေနိဗ္ဗာန်ဆိုတဲ့ပန်းတိုင်ရောက်၍လမ်းဆုံးမှာဖြစ်တယ်ဝိပဿနာတရားမှအမထုတ်နိုင်သေးဘူးဆိုကမိမိတို့လိုလားတောင်းတအပ်သောမချမ်းသာဖူချမ်းသာဆိုတဲ့ချမ်းသာမျိုးလည်းမရယုံအပြင်မရနိုင်သည့်အပြင်နိဗ္ဗာန်ချမ်းသာအထိလည်းပဲမရနိုင်သေးပါဘူးတဲ့သို့အတွက်ကြောင့်မလို့အာဟုဇေယတရားတွေကိုရှာကြံ၍ထားနိုင်ကြမှသာလျင်တော်လိမ့်မယ်ရှိရှိတော်တော်ကောင်းတွေကတော့ဖြင့်အာဟုဝေယကိုပဲရှာတယ်လောကကြီးမှာနေတဲ့တတ္တဝါအများစုကတော့ဖြင့်မသိတဲ့တရားတွေကိုမသိကြလို့ပဲအာဟုရာတွေကိုမရှာဖြစ်ကြပဲနဲ့ပြောပြောပါပါပဲနေဖြစ်ကြအဲ့ဒီမသိတတ်တဲ့မသိရတဲ့တရားတွေကဘာတွေလဲကြွတင်မှာဖော်ပြထားဇီဝိတံပြာတိကာလောသဂေဟနိခိပဏံဂတိပြင်စေတေဇီဝလောကသမိန်အာနိမိတ်တာနာနာယရေတဲ့ဇီဝိတဘလောက်အသက်ရှည်ရှည်နဲ့နေရမယ်ဆိုတာကိုလည်းပဲတတ္တဝါတွေမသိရပါဘူးအသက်အားဖြင့်25နှစ်နေရမှလားအသက်50နေရမှလားအသက်85နှစ်နေရမှလားနှစ်100ပြည့်အောင်နေရမှလားအသက်ဘလောက်အထိလူဘဝမှာကြာရှည်တဲ့ဖြင့်ယတ္တိယမှလဲဆိုတာကိုကြွတင်ပြီးတော့မသိနိုင်ပါဘူးပြီးတော့ဗျာတိဘယ်လိုယောဂါတွေနဲ့အသက်သေးသွားရမယ်ဆုံးသွားရမယ်ဆိုတာလည်းမသိဘူး96ပါးသောယောဂထိုယောဂတို့တွင်တစ်ပါးတစ်ပါးနဲ့တော့ဖြင့်ဆုံးရမယ်တတ္တဝါတို့ကြီးပဲထို96ပါးသောယောဂတို့တွင်ဘယ်ယောဂနဲ့ဆုံးကြရမယ်စုရိစိတ်ကြရမယ်ဆိုတာဘယ်သူမှကြိုတင်ပြီးတော့မသိထားရပါဘူးမသိနိုင်ကြပါဘူးတဲ့ကာလောစဘယ်အချိန်ကာလသိမယ်ဆိုတာလဲတတ္တဝါတို့ကြိုတင်ပြီးတော့မသိထားကြဘူးနာနဲ့အချိန်လေးမှသိမှာလားမနဲ့အစောကြီးမှသိမှာလား3နိုင်လောက်မှသိမှလား4နိုင်လောက်မှသိမှလား5နိုင်လောက်မှသိမှလား6နိုင်လောက်မှသိမှလားနေ့လည်ခင်းကြမှသိမှလားညအချိန်မရှိတဲ့ခါကြမှသိမှလားလို့နာနဲ့ဖြစ်စီနေ့ဖြစ်စီညဖြစ်စီဘယ်အချိန်မှသိရမယ်ဆိုတဲ့အချိန်ကာလကိုလည်းပဲတတ္တဝါတွေကြိုတင်ပြီးတော့မသိထားကြဘူးပြီးတော့မိမိရဲ့အလောင်းကောင်ကြီးပြစ်ချရမယ်အရာဂေဟနိခိပဏဘယ်နေရာမှာဟာဒီတည်သွားလို့ရှိရင်ဟာဒီယုတ်ကလတ်ကြီးအလောင်းကောင်ကြီးဘယ်နေရာမှာပြစ်ချရမလဲဆိုတာလည်းပဲကြွတင်ပြီးတော့တတ္တဝါတွေမသိထားကြပါဘူးဆေယုံထဲမှာပြစ်ချရမှာလားတောထဲမှာပြစ်ချခဲ့ရမှာလားတောင်ကုန်းပေါ်မှာပြစ်ချခဲ့ရမှာလားမိရထားပေါ်မှာဟာဒီခန္ဓာကိုယ်အလောင်းကောင်ကြီးပြစ်ချခဲ့ရမှာလားမော်တော်ကားတွေပေါ်မှာပြစ်ချခဲ့ရမှာလားလှေတွေပေါ်မှာပြစ်ချခဲ့ရမှာလားလေရင်ပေါ်မှာပြစ်ချခဲ့ရမှာလားဆိုတော့အလောင်းကောင်ဤပြစ်ချရမယ်အရက်ကိုလည်းပဲကြိုတင်ပြီးတော့တတ္တဝါတွေမသိထားကြပါဘူးအစွန်တတ္တဝါတွေမသိရတဲ့အရာကဘာလဲဆိုတော့လာရောက်ရမယ်ဂတိအဲ့ဒီဂတိလည်းပဲကြိုတင်ပြီးတော့မသိထားရဘူးဒီဘက်ကသုတိစိတ်ကြတည်သွားရဒုတိယဘက်ရောက်သွားပြီဆိုဘယ်ရောက်သွားမှလဲဘယ်ဂတိသွားရမှလဲဒေဝဂတိကိုပဲရောက်ရမှလားမနုဿဂတိလူပဲပြန်ဖြစ်ရမှလားနိရိယဂတိငရဲပဲကြသွားမှလားတရိษံနာဂတိတရိษံပုံပဲရောက်ပြီတရိษံပဲသွားဖြစ်မှလားပေတဂတိပိတ္တာပဲသွားဖြစ်မှလားဂတိ၅ပါးတစ်ပါးတစ်ပါးကိုလည်းပဲကြိုတင်ပြီးတော့ဘယ်ဂတိရောက်ရမယ်ဆိုတာတတ္တဝါတွေမသိကြပါဘူးတဲ့အဲ့ဒီ၅ပါးတော့တရားတွေဟာအသက်ရှင်စေဖြစ်သောလောကကြီးမှာနေထိုင်ကြတဲ့တတ္တဝါတွေဟာ ဘယ်လိုအကြောင်းနဲ့မိတ်ကိုမှကြိုတင်ပြီးတော့မသိထားကြဘူးတဲ့ကြိုတင်ပြီးတော့ဒါသိထားကြမယ်ဆိုရင်ပုရိသင်တတ္တဝါတွေဟာဘလို့နည်းနဲ့မှပြောင်းနိုင်ကြမှာမဟုတ်ဘူးအရိယသူတော်ကောင်းတွေကတော့ထိုတရားတွေကိုကြိုတင်ပြီးတော့သိထားကြတဲ့အတွက်ပုရိသင်တတ္တဝါတွေလိုပျော်ခြင်းမျိုးတို့ဖြင့်မပျော်ဖြစ်ကြတော့ဘူးတောထဲမှာသရင်သုံးနေထိုင်တဲ့ဝဏဝါတိတိတ်တာဆိုတဲ့တာမဏေကလေးရှိထိုဝဏဝါတိတိတ်တာအမိရသောတာမဏေရိထံမြတ်စွာဘုရားကြွရောက်ပြီးတော့ချီးမြှောက်တဲ့အခါဘုရားကိုယ်တော်မြတ်သည်ထိုတာမဏေလေးကိုခေါ်ပြီးတော့တောင်ထိပ်သို့တက်ရောက်သွားတယ်တောင်ထိပ်သို့ရောက်တဲ့အခါကျတော့ဘုရားကိုယ်တော်မြတ်ကငါရှင်จิตတာတိတ်တာတောင်ထိပ်သို့ရောက်နေတဲ့သူဟာရံပြီးတော့ဟိုဒီဒီကြည့်ရှုလိုက်တဲ့အခါမှာဘာကိုမြင်ရပါသလဲလို့ဘုရားကိုယ်တော်မြတ်ကမေးတော့အခါဝဲထိုကမှာတိတ်တာတာမဏေလေးကဘုန်းတော်ကြည့်တော်မူသောမြတ်စွာဘုရားသမုဒ္ဒရာကြီးကိုမြင်ကြောင်းပါဘုရားလို့လျှောက်လိုက်တယ်จิตာတိတ်တာသမုဒ္ဒရာကြီးကိုမြင်တော့သင်ရဲ့စိတ်ထဲမှာဘယ်လိုနေပါသလဲဘယ်လိုခံစားရပါသလဲလို့ဘုရားကိုယ်တော်မြတ်ကထပ်ဆင့်၍မေးတော့အခါထိုကမှာတိတ်တသာမဏေလေးကကိုယ်စိတ်နှစ်ပါးဆင်းရဲပွား၏ဒုက္ခရောက်ခဲ့ရသောကာလ၌တပည့်တော်အားငိုကြွေးခဲ့ရသောမျက်ရည်တွေဟာသမုဒ္ဒရာ၄စင်းထဲကရည်တွေထက်ပင်များလှပါသေးတယ်ဖျားလို့တပည့်တော်ဤကဲ့သို့စိတ်ထဲမှာအကြံစီတွေပေါ်လာပါတယ်လို့ဖျားကိုယ်တော်မြတ်ကိုလျှောက်ထားတော့ထိုကမှာဖျားကိုယ်တော်မြတ်ကသာဓုသာဓုတိတ်တာจิตตาไตตาตื่นပြောတဲ့စကားအလွန်တရာကောင်းမြတ်ပါတယ်တင်းကြံစီတဲ့အတိုင်းလည်းပဲမှန်ပေတယ်တယောက်တယောက်သောတတ္တဝါအားဒုတယောက်တယောက်သောတတ္တဝါအားကိုယ်စိတ်နှစ်ပါးဆင်းရဲပွား၏ဒုက္ခရောက်ခဲ့ရသောကာလ၌ငိုကြေးခဲ့ရသောမျက်ရည်တွေဟာသမုဒ္ဒာ၄စင်းထဲကရည်တွေထက်မကများလှပေသည်လို့ဘုရားကိုယ်တော်များကဤတိုင်းအမိန့်ရှိလိုက်တယ်အမိတ်ရှိပြီးတော့ဘုရားကိုယ်တော်မြတ်ကထိုတိတ်တာတာမဏေလေးကိုပင်ဆက်လက်ပြီးတော့ဗာမေးတယ်လေဆိုတော့ခြေသားတိတ်တာတင်းပမနေတယ်လေဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပည့်တော်သည်တောင်ဝမ်းထဲမှာနေကြောင်းပါဘုရားလို့လျှောက်ထားတော့ထိုကဘုရားကိုယ်တော်မြတ်ကခြေသားတိတ်တာတောင်ဝမ်းထဲမှာနေရစဉ်ကာလမှာတင်းရဲ့စိတ်တွေဘလို့ခံစားရပါသလဲလို့ထပ်ဆင့်၍မေးသောအခါတာမဏေရှင်တိတ်တာကလျှောက်ထားတယ်ဘလို့လျှောက်ထားလဲဆိုတော့ငါဟာရှေ့ရှေ့ကတည်ခဲ့ရတဲ့အတွက်ကြောင့်ဤတောင်ဝမ်းထဲ၌အလောင်းကောင်ကိုပြစ်ချမြုပ်ခဲ့ရတဲ့အပိုင်းအခြားတွေဟာရည်တွက်လို့ကိုပင်မရနိုင်ပါဘူးလို့ဤကဲ့သို့ကြံစည်အောင်မေ့မှုတွေဖြစ်ပါတယ်ဖျားလို့မြတ်စွာဘုရားကိုလျှောက်ထားတော့ထိုအခါမှာဘုရားကိုယ်တော်မြတ်ကသာဓုသာဓုတိတ်တာจิตာတိတ်တာသင်ကြံစီခဲ့တဲ့အောင့်မိခဲ့တဲ့အကြံစီတွေဟာသင်အောင့်မိကြံစီတဲ့အတိုင်းမှန်ပေတယ်လို့ဘုရားကိုယ်တော်မြတ်ကအမိတ်ရှိပြီးတော့ဆက်လက်၍ဗာအမိတ်ရှိလိုက်တယ်ဆိုတော့ဤမေတ္တဟိတတနာပထဝီယနိဗ္ဗိစိတ်တဝါအမတဌာနာနာမနတ္ထိခိတိဇာမန္လဘာဝေဣမေတံတတဝါနံဣတတဝါတို့ဟာပတဝိယံမြေကြီးထဲ၌နေပိစိတ်တဝါလျောင်းအိပ်၍အမတဌာနနာမမတိရသောအယတ်မိသည်ဝါမမြုပ်ဘူးတဲ့အယတ်မိသည်နတ္တိလုံးဝမရှိနိုင်ပါဘီ चित्त တိတ်တာအာလုံသောတတဝါတွေဟာမြေကြီးထဲမှာအိပ်ပြီးတော့မသေးဘူးတဲ့အရဆိုတာမရှိဘူးမမြုပ်ဘူးတဲ့အရဆိုတာမရှိဘူးလို့ဘုရားကိုယ်တော်မြတ်ကအမိတ်ရှိတော်မူလိုက်တယ်။ဟုတ်တယ်။တတဝါတိုင်းတတဝါတိုင်းဟာမသေးဘူးတဲ့မြေကြီးရဲ့လို့မရှိဘူးမမြုပ်ဘူးတဲ့မြေကြီးရဲ့လို့မရှိဘူး။တင်ញိုင်ကုံတိုင်းတင်ញိုင်ကုံတိုင်း၌သာမြုပ်ဘူးတာလားမဟုတ်ဘူးမြေကြီးမှန်တယ်မြ။ဘုန်းကြီးတို့တတဝါတွေအကုန်လုံးမြုပ်ဘူးသောမြေကြီးကြီးပဲ။သေဘူးသောမြေကြီးကြီးပဲ။မမြုပ်ဘူးသောမသေးဘူးသောအရာဆိုတာမရှိဘူးထူကြတာတစ်ခုကိုပြောရမယ်ဆိုကအရှင်အာနန္ဒာမထေရနှင့်တူသောပဲမမြုပ်ဘူးသောမသေးဘူးသောအရာဆိုတာမရှိဘူးထူကြတာတစ်ခုကိုပြောရမယ်ဆိုက အရှင်အာနန္ဒမထေရနှင့်တူသောပုဂ္ဂိုလ်သည်သာရှေးရှေးကာလကမသေးဘူးသေးသောမမြုပ်ဘူးသေးသောအရ၌ပရိနိဗ္ဗာန်ပြုတော်မူရတာဖြစ်တယ်။ကျန်တဲ့ပုဂ္ဂိုလ်တွေအားလုံးဟာသေဘူးသောအရမြုပ်ဘူးသောအရတွေမှာကြီးပဲသေရတဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်။မြုပ်ခဲ့ရတဲ့ပုဂ္ဂိုလ်တွေကြီးပဲတဲ့။ဒါကြောင့်သုတ်တန်တင်ញိုင်းနိုင်တင်ញိုင်းနိုင်တတ္တဝါတွေမမြုပ်ဘူးတဲ့တင်ញိုင်းရလို့မရှိဘူး။ဒီကြီးမှန်တယ်မြတ်မှာတတ္တဝါတိုင်းတတ္တဝါတိုင်းအကုန်လုံးမြုပ်နှံခဲ့ဘူးတာပဲ။ဒါလို့သေခဲ့ဘူးမြုပ်ခဲ့ဘူးတာတွေကထပ်နေပင်ထပ်နေတော့ညာလည်းပဲတတ္တဝါတွေကမသိငါးပါးကိုမသိကြတဲ့အတွေ့တတ္တဝါတွေကပျော်ခြင်းတိုင်းပျော်မောခြင်းတိုင်းမောကြွားခြင်းတိုင်းကြွားအဲ့လိုနေထိုင်ကြတယ်။အရိယသူတော်ကောင်းတွေကတော့မပျော်တော့ဘူးတဲ့ရှိကပြောခဲ့တဲ့အတိုင်းအာကိုဘွေရန်အာထဘွေရာတို့ကရှာကြံပြီးတော့နေထိုင်ကြပါ၏အရိယသူတော်ကောင်းတွေကအာကိုရာတွေကိုရှာကြသလားမရှာကြပါလားအေးထို့အတူပင်ဘုန်းကြီးတော်ယောဂီအပေါင်းသူတော်ကောင်းတို့လည်းပဲအရိယသူတော်ကောင်းများဤသူနှလုံးသွင်းကအာကိုဘွေရာတွေကိုကြိုးစားပြီးတော့ရှာကြံထားမှသာလျှင်အာကိုဘွေရာဖြစ်သွားတော့မယ်တဲ့သာမန်ဖြစ်သောပုရုဇဉ်ပုဂ္ဂိုလ်တွေကမသိငါးပါးကိုမသိထားတဲ့အတွက်ကြောင့်အပျော်ကြီးပျော်ကြသလားမပျော်ကြပါလားဒါကြောင့်သိအောင်ဆိုကြည့်ပါဘယ်သက်ဘယ်ခါဘယ်အနာဘယ်မှာပြစ်ထားမသိပါဘယ်သက်ဘယ်ခါဘယ်အနာဘယ်မှာပြစ်ထားမသိပါဘယ်မှာပြစ်ထားမသိပါတေပြီးနောက်မှာကတိဟာဘယ်မှာရောက်မည်မသိပါဘယ်မှာရောက်မည်မသိပါတေပြီးနောက်မှာကတိဟာဘယ်မှာရောက်မည်မသိပါဘယ်မှာရောက်မည်မသိပါတတ္တဝါများကျိုတင်ကငါးပါးမတိပြောနေတာအတဝါများကျိုတင်ကငါးပါးမတိပြောနေတာအရိယာများသုတရာတိထမပြောပါအရိယာများသုတရာသီထမပြောပါဤကဲ့သို့ယနေ့ယခုက၌ငါးပါးမသိပြောနေတာဆိုရင်ဩဝါဒကထာဓမ္မဒေသနာကိုအချင်းချင်းနေရာဖြင့်ဟောနာကြည်ညိုမှတ်သားနာယူခဲ့ရသည်ဖြင့်ထိုတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများထုတ်နိုင်ကြ၍မိမိတို့တည်းလိုရှိရာတောင်တာနိတယမြတ်နောပန်းစင်အပ်သောမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တရားပင်အတိအသည့်ကိုစီကိုငါမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း